ပတ်သက်ရှိများရှင်2019ခုနှစ်စက်တင်ဘာလ11ရက်ကျန်းဖက်တိုက်ခိုက်ခံခဲ့ရတဲ့9နှစ်မြောက်နှစ်ပတ်လည်နေ့ကိုအမှတ်ရတဲ့အနေနဲ့တနင်္ဂနွေလုံးမှာအမေရိကန်လူမျိုးတွေဟာအောင်မေ့ပွဲအမှတ်တရညင်တက်ခဲ့ကြပါတယ်။နယူးယောက်မြို့ကဝေါ်ထရိတ်စင်တာကမ္ဘာကုန်းတွေရဲ့အဆောက်အအုံအမှားမျှော်စင်ကိုအဲ့ဒီအချိန်ကျန်းဖက်တိုက်ခိုက်ခံခဲ့ရတော့ကလူပေါင်း3000နီးပါးလောက်သေဆုံးခဲ့ရ York Tana Guayani, Drina Barbara Tanzonga, Drin Pipu Tawari. ဒီစံဖက်တိုက်ခိုက်ခံရရပြီကလေးကတေဆုံးကြတာသူတွေရဲ့မိသားစုဝင်တွေဟာတေဆုံးကြတာသူတွေရဲ့အမိတွေကိုဖက်ကြားပြီးတော့သူတို့တေဆုံးကြရသူတွေကိုတတိယအောင်မြင်တဲ့အနေနဲ့ဂရောင်းဇီရိုလို့ခေါ်တဲ့အခင်းဖြစ်ပွားတဲ့နေရာမှာနှက်စင်ပဲဆူယုံကြကြပါတယ်။အရင်တော့ကတော့သူတို့ရဲ့မိဘတွေသူတို့ရဲ့အဖိုးအဖွားတွေနဲ့ကလေးတွေကတေဆုံးသူတွေရဲ့အမိစင်းတွေကိုဖက်ခဲ့ကြတာပါ။ဒီနေ့မှကြတော့နယူး 对松土的人你先略过拍家庭阿片看到我杀病给吧
5 years have come and gone and we still stand together as one we come back to this place to remember the heartbreaking anniversary
မနေ့ကရောက်လာပြီးတော့ကုန်ဆုံးသွားခဲ့ပါပြီ။ဒါပေမဲ့လည်းကျွန်တော်တို့တွေအတူတကွအကျန်နေကြသေးပါ။ဒီနေရာမှာတည်ဆုံးခဲ့တဲ့တူချင်းအတွက်ရေခွဲဝယ်ရနှစ်ပတ်လည်ခန္ဓာမှာအောက်မေ့သတိရဖို့ဒီနေရာကိုကျွန်တော်တို့ပြန်လာကြတာပါ။ဒီနေ့မှာကျွန်တော်တို့ကတည်ဆုံးခဲ့သူတွေရဲ့အိမ်တော်ဘက်တွေဖော်မွန်နေတဲ့တခြားသက်ဆိုင်ရာထူးခြားတဲ့သူတွေကိုအခမ်းအနားကိုဦးဆောင်ကျင်းပပေးဖို့တောင်းဆိုခဲ့ကြပါတယ်။မျှော်လင့်ချက်တွေပြည့်စုံပြီးရေခွဲစိတ်ပြည့်ဖွယ်ရာတွေအတွက်မဟုတ်ပါဘူး။အမတ်တရားအောက်မေ့ပွဲတွေကိုထိန်းသိမ်းပြီးတန်းတားကြဖို့ကျွန်တော်တို့လာခဲ့ကြတာပါ။
စတင်မှာစတည့်ရဲ့အတွင်းတိတ်ဆုံးခဲ့ရသူတွေရဲ့အမိတွေကိုအိမ်အောင်ဘက်တွေနဲ့အဖော်မွန်အတွဲပေါင်းတရာကဖတ်ခဲ့ကြပါတယ်။အဲ့ဒီအချိန်တုန်းကကြေကွဲပွဲရာခန္ဓာကိုမိမောင်းထုတ်ပြတဲ့အနေနဲ့နောက်ကနေတရောတန်တွေနဲ့ပလေတန်တွေကိုလည်းကြားနေရပါတယ်
။ Thomas F. McGinnis Jr. Patrick McGuire Thomas
M. အရင်ကျင်းပခဲ့တဲ့နှစ်တွေကလိုပဲအဲ့ဒီအမွှာမျော်စင်ကိုလေရင်နဲ့ဝင်တိုက်တဲ့အချိန်တွေနဲ့အမွှာမျော်စင်တိုက်ကြီးပြိုကျခဲ့တဲ့အချိန်အတိအကျတွေကိုအမှတ်တရအဖြစ်လေးချိန်တိုင်တိုင်တိတ်ဆိတ်ငြိမ်သက်ပြီးတော့အောင်းမေပွဲခန္ဓာကျင်းပတဲ့အချိန်မှာမြို့ရင်းတစ်လျှောက်ဒီဖျားချောင်းတွေကခေါင်းလောင်းတန်တွေလည်းထွက်ပေါ်ခဲ့ပါတယ
် I am the husband of New York City Police Officer Moira Smith who 5 years ago ran into the South Tower because she believed that a life lived
ကျွန်တော်ကနယူးယောက်မြို့ကရဲအရာရှိမိုရီယာစမစ်ရဲ့ခင်မမလွန်ခဲ့တဲ့9နှစ်ကသူဟာမုန်းမြော်ဆောက်ဝင်တွေကတောင်ဘက်ဆောက်ဝင်ကြီးတွေကိုပြေးဝင်သွားခဲ့ပါတယ်သူတစ်ပါးအတွက်ကျူးဆောင်ရတဲ့အလုပ်ကိုလုပ်ရမှာနေရတဲ့ဘဝကတန်ကျေရှိတယ်ဆိုတဲ့ယုံကြည်ချက်သူ့မှာရှိခဲ့တာပါဒါဟုသူကသူသမီးပက်ထရီရှာကသူ့ကိုအမတ်တရရှိနေစေချင်ပါတယ်ကျွန်တော်ဟာသူမရဲ့ခင်မတစ်ယောက်အနေနဲ့ဂုဏ်ယူနေပါတယ်ကလေးတွေကိုပြုစုဆောင်ရှောက်ရတာကိုလည်းဂုဏ်ယူပါတယ်သူတို့အမေဟာနယူးယောက်မြို့ကိုဂုဏ်ဆောင်ခဲ့သူဆိုတာကိုလည်းကလေးတွေကိုအမတ်တရရှိနေစေမှာပါ
အောင်မေဘွယ်အမှတ်တရဖြစ်တိဆောက်ထားတဲ့ရောင်မြန်ဟက်နေတဲ့ရေကန်ကြီးနှစ်ဘေးမှာမိသားစုတွေကပန်းတွေချခဲ့ကြပါတယ်။အစမ်းဖက်တိုက်ခိုက်ခံခဲ့ရလို့အမွှာမျောစင်တိုက်ကြီးပြိုကျခဲ့တဲ့နေရာဟာအခုတော့ဆောက်လုပ်ရေးလုပ်ငန်းနေရာတွေဖြစ်နေပါပြီ။အရင်တုန်းကအောင်မေဘွယ်ခန်းသားတွေနဲ့မတူတော့တာကတော့ဒီနှစ်မှာအဆောက်အုံတွေကိုစပြီးတွေ့နေရပါပြီ။ပထမဆုံးစောက်ပြီးသွားတဲ့ကမ္ဘာကုန်သွယ်ရေးဗဟိုနံပါတ်9မှာဆိုရင်လူတွေစပြီးနေထိုင်နေကြပါပြီ။